ုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာကိုယ်စားလှယ်အဖြစ်တည်မှတ်မပြုဖို့နဲ့သူ့ကိုဆွေးဆူထားတဲ့အမှုတွေတရားရင်ဆိုင်နိုင်မှုမြန်မာနိုင်ငံရဲ့လွှဲပြောင်းရေးမြန်မာစစ်ကောင်စီကအမေရိကန်နိုင်ငံရဲ့ဌာနကိုတောင်းဆိုထားပါတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တည်မှတ်မပြုဖို့ကုလသမဂ္ဂဌာနချုပ်နဲ့အမေရိကန်နိုင်ငံရဲ့ဌာနတို့ကိုတည်ယူရင်အကြောင်းကြားထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံရေးဝန်ကြီးဌာနကမနေ့လုံကကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံနိုင်ငံရေးဝန်ကြီးဌာနကဦးကျော်မိုးထွန်းကို February 28ရက်နေ့ကလေးကရာထူးကထုတ်ပယ်ထားပြီးဖြစ်တာကြောင့်သူ့အနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂအစည်းအဝေးတွေမှာပါဝင်တဲ့အောင်ဆွေးနွေးနေတာကိုတရားမဝင်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုမတရားအတင်းကြေညာထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တခြားအကြမ်းတက်အဖွဲ့အစည်းတွေလမ်းညွှန်ချက်တွေအရတရားမဝင်လှုပ်ဆောင်မှုတွေကြောင့်သက်ဆိုင်ရာခရုံတရားရုံးတွေမှာတရားစွဲဆိုထားတယ်လို့ထောင်ဝင်ထုတ်ထားပြီးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဦးကျော်မိုးထွန်းဟာနယူးယောက်အခြေစိုက်ကုလသမဂ္ဂရုံးမြန်မာအမြဲတမ်းတာဝန်ရှိဖြစ်တဲ့2020အောက်တိုဘာကစပြီးတော့တာဝန်ယူခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက် February 26ရက်နေ့မှာသူ့အနေနဲ့အနာသိန်းစစ်တပ်ကိုကိုးစားမပြုတဲ့ NLD အစိုးရကိုပဲကိုးစားပြုတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှကြေညာခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီကဥကြုံမိုးထွန်းကိုတာမတ်ကြီးတာဝန်ကစစ်သိမ်းပြီး American Washington DC ကစစ်တပ်မှပုံမှုကြီးအောင်သူရင်ကိုသူ့နေရာမှာအစားထိုးတယ်လို့ကြေညာပါတယ်။ဒါပေမဲ့အခုချိန်ထိတော့ကုလသမဂ္ဂအစည်းအဝေးတွေမှာဥကြုံမိုးထွန်းကပဲမြန်မာနိုင်ငံအမြဲတမ်းတာမတ်ကြီးဖြစ်ဆက်လက်တက်ရောက်နေစေဖြစ်ပြီးကုလသမဂ္ဂအနေနဲ့ဘသူကိုအတိမတ်ပြမလဲဆိုတာကိုစက်တင်ဘာလကုလအထွေထွေညီလာခံမှာဆုံးဖြတ်ဖို့ရှိနေပါရဲ့ရှင်။